အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးထိခိုက်နေသလိုရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေချိန်မှာပဲပါတီတွင်အကျိုးယူကောက်ပွဲတွေလည်းကျင်းပနေပါတယ်။ဒီမိုကရက်တစ်ပါတီတွင်တမန်လောင်းအကျိုးယူပွဲတွေမနေ့တုန်းကကျင်းပရမှာတော့ကိုယ်စားလောင်းအဖြစ်တူးတဲ့သာကျန်တော့တဲ့ဒုတိယမဟာဂျိုးဘိုင်ဒန်ကပြည်နယ်ခုနှစ်ခုမှာအနိုင်ရခဲ့တာပါ။လူဝတ်တဲ့ပါတီကိုယ်စားရေးထောက်ခံမဲ့တွေရယူဖြစ်တာကြောင့်ဒုတိယမဟာဒီမိုကရက်တစ်ပါတီရဲ့တမန်လောင်းအဖြစ်အတည်ပြုနိုင်တော့မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြို့တော်ဝါရှင်တန်ဒီစီနဲ့ပြည်နယ်ရှိခုမှာအထက်နဲ့အောက်လွှတ်တော်ကိုယ်စားနေရာတွေအတွက်ပါတီတွင်းရွေးကောက်ပွဲတွေကျင်းပခဲ့ပါတယ်။တမန်ဒေါ်နယ်ထရန့်ကတော့သူ့ရဲ့ Republican Party ကနိုဝင်ဘာလတမန်ရယူဝဲမှာရှင်ပြိုင်မဲ့တမန်လောင်းအဖြစ်တည်ယဝင်အတည်ပြုရွေးချယ်မဲ့ပါတီညီလာခံကိုဒီနှစ်မှာမြောက်ကယ်လိုင်းနားပြည်နယ်မှာကျင်းပတော့မှာမဟုတ်တဲ့အကြောင်းမနေ့ကပဲကြေညာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးတွေကိုကန့်သက်ထားတဲ့အမင်းကိုပြည်နယ်အုပ်ချုပ်ရေးမှူးကရုတ်သိမ်းမပေးတဲ့အတွက်အခုလိုနေရာပြောင်းလိုက်တာလည်းဖြစ်ပါတယ်။နှစ်စဉ်ချင်းပါနေကြပါတီညီလာခံကတော့ပါတီတာဝန်ရှိသူတွေကိုယ်စားတွေပါဝင်လူပေါင်း 1,900 လောက်ထိတက်ရောက်လို့ရှိပါတယ်။ပါတီညီလာခံချင်းပါမဲ့နေရာအစ်စ်ကိုတော့မရွေးချယ်ရသေးပါဘူး။